င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့ရှေ့သတင်းပတ်ဆိုရင်ဖြင့်နိုင်ငံသားဝင်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြင့်ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာဖြင့်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးနောက်ပိုင်းနိုင်ငံခေါင်းဆောင်တဦးအနေနဲ့ဒေါင်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာဒေါင်ဆန်းစုကြည်ကနေပြီးတော့တရုတ်နိုင်ငံကခေါင်းဆောင်တွေနဲ့တရုတ်လူထုကိုဘယ်လိုစကားအမှားစကားမျိုးတွေများကျွန်တော်တို့မြန်မာလူထုဘက်ကပြောလိုက်ချင်ပါတယ်လေတခါတရုတ်တာဝန်ရှိသူတွေဘက်ကမြန်မာနိုင်ငံမြန်မာလူထုတွေဘယ်လိုသတင်းစကားကတိကဝတ်တွေကိုများကြားချင်ပါတယ်လေဒါကိုကျွန်တော်တို့အဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်ဒီဆွေးနွေးမယ့်အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာပြောချင်တဲ့အချက်တွေမှားချင်တဲ့စကားတွေကြားချင်တာတွေကိုအများအပြားရေးပြီးတော့ပေးပို့ထားကြတဲ့သတို့ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ဒီနေ့ဆွေးနွေးပေးဖို့တဲ့ Facebook ထားသူတွေထဲမှာတရုတ်မြန်မာဆက်ဆံရေးလေးလာစောင့်ကြည့်နေတဲ့ပြောရရင်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အထူးကြွမ်းကျင်သူလို့ကျွန်တော်တို့ပြောနိုင်တဲ့ဒေါက်တာလှကျော်စောတခါကျွန်တော်တို့လွတ်တော်အမဟောင်းဦးရထွန်းတခါတရုတ်မြန်မာအခုဒီပိုင်းတော်ဆန်းစုကြည်ကြီးစဉ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့သုံးသက်ဆက်ဆောင်မတွေပြည်ရည်တန်းတဲ့ဒေါက်တာရမျိုးသိန်းတို့ရှိပါတယ်တခြားပေါင်းဆွေးနွေးမဲ့တိုင်းပေါင်းဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဒေါက်ဆန်းစုကြည်ကြီးစဉ်ကိုတိုက်ရိုက်ကျွန်တော်တို့မဆွေးနွေးခင်မှာဒါနဲ့ဆက်ဆက်တဲ့ကိစ္စတခုကျွန်တော်ဒေါက်တာလှကျော်စောကိုရင်ဆုံးမေးခြင်းပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ဒါကျွန်တော်တို့အားလုံးတင်းတင်းကြပ်မှာတွေ့ထားတာပါဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးမှာပြူလာပါတယ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ပါတယ်နိုင်ငံရေးပါတီကြီးခေါင်းဆောင်တွေနဲ့တွေ့ပါတယ်အဲ့ဒီအထဲမှာထူးထူးခြားခြားတာဝန်ကနေအားယူသွားပြီဖြစ်တဲ့အငိမ့်စားဘူဂျုံမှုကြီးဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေတရုတ်တန်ယုံကတင်ထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒေါ်လာကျော်စောခင်ဗျာပထမဦးဆုံးဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့သူ့ရဲ့အခမ်းအနားဩဇာအရှိန်ကဘယ်လောက်ထိရှိပါလဲခင်ဗျာ
။ Hey, ဒီကွန်မြူနတီပါတီရဲ့အဲနိုင်ငံတကာဆက်ဆံရေးတွေကတော့ तू ကဟိုအစိုးရကိုတိုက်ရိုက်ဟိုဩဇာရှိတာတော့မဟုတ်ပါဘူး။ तू ကအကြံပေးနိုင်တာသို့မဟုတ်အစိုးရရဲ့ policy နဲ့ပတ်သက်လို့အကြံပေးတာတော့ပဲရှိပါတယ်။အဲ့တော့အခုဒီမှာကြည့်ရတာ तू ကနိုင်ငံတကာဆက်ဆံရေးတာဝန်ကကအခုနောက်ပိုင်းကျတော့သူတို့ကဒီလိုဖြစ်တယ်ဗမာပြည်မှာရှိတဲ့အဖွဲ့အစည်းအစည်းအဝေးနဲ့ပေါ့နော်ဟိုပါတီတွေပဲဖြစ်ဖြစ်လူမှုအဖွဲ့အစည်းတွေနဲ့ဖြစ်ဖြစ်အားလုံးနဲ့ဆက်ဆံနိုင်အောင်သူတို့ကဖွင့်ပြီးတော့ဆက်ဆံနေတာဖြစ်တော့အဲ့ဒီအတွက်ဆက်ဆံတာလည်းပါတယ်တည်ချက်နှိမ့်ချက်ကတရုတ်ကလုံလောက်ခံကသူတို့ကဒီလိုပဲသူတို့ကဟိုစိုးတော့လက်မချောက်စီနဲ့ဆိုသလိုပေါ့ဗျာအရင်အရင်ကခင်မင်ခဲ့ရင်းမိခဲ့လေသူတို့နဲ့ဆက်ဆံရေးကောင်းခဲ့တဲ့လူတွေကိုလေအဆက်မပြတ်ဆက်ဆံနေတာပါပဲဥမာဟိုတလောတော့ကဆိုဟိုတရုတ်ပြည်ကိုပထမဦးဆုံးလာတဲ့အမေရိကန်သမ္မတသမ္မတကြီးနစ်ဆန်ရဲ့ညီဆောင်ခွဲလာတဲ့ဆိုရင်အစိုးရကိုယ်တိုင်ကဝန်ကြီးချုပ်တို့ဘာလို့ကိုယ်တိုင်ကထွက်အခဏာလေးပါရေလုတ်ပါလေအဲ့တော့ဒါသူတို့ရဲ့လုံထုံးတုံကြီးတည်ရလို့မြင်ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားဒီလိုတွေ့ဆုံလာကဘူဂျုံမူကြီးတန်းဘူဂျုံမူကြီးဟောင်းတန်းရွှေနဲ့ဒီနိုင်ငံတကာဆက်ဆံရေးတဝန်ကြီးနဲ့တွေ့ဆုံတဲ့ကိစ္စကဘယ်လိုကော့ဒစီခေါ်ပေါ့နော်ကျွန်တော်တို့လာပြီးတော့ကြီးစဉ်အတွင်းမှာတွေ့ဆုံနှုတ်ဆက်တာကလွယ်ပြီးကြံတဲ့ထူးခြားမှုမရှိဘူးလို့အဲ့လိုသုံးသပ်ပါသလားခင်ဗျာ
ဟုတ်ကဲ့အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘူဂျုံမူကြီးတန်းရွှေနဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာနော်စီဝါရေးလုပ်ငန်းတွေပါလေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအလေငါ့အဖခစ်တို့နဝတခစ်တို့ပါအဲဒီကမ္ဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကလည်းသူတို့ကိုဝင်ပြူထားတာဖြစ်တာဟု
တ်ကဲ့
ကာကွယ်ပေးထားတယ်လို့ဖြစ်တာဟုတ်အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပါတယ
်ဟုတ်ကဲ့ဦးရထွန်းကရောဒီတွေ့ဆုံမှုကိုဘယ်လိုသုံးသပ်ပါသလဲ
အဲကျွန်တော်လဲဒရလှကျော်စောပြောသလိုပဲသုံးသပ်ပါတယ်သူတို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာနောက်ဧည့်သည်တွေအပေါ်မှာဒီဆက်ဆံတဲ့နေရာမှာတော်တော်လေးတရိပ်ထားတယ်တော်တော်လေးတရိပ်ထားတော့ဒေါန်ဆန်းစုကြည်ကအရင်ကဒီစစ်အစိုးရလက်ထက်မှာတော့သူအတိုက်ခံပေါ့အတိုက်ခံကောင်းဆောင်ဖြစ်တဲ့အခါကျတော့အဲ့ဒီတုန်းကတော့သူတို့ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှရှောင်ခဲ့တယ်ပေါ့အခုချိန်မှာတော့ပြည်သူလူထုကရွေးချယ်တင်ပြလိုက်တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်ပါတီခေါင်းဆောင်လည်းဖြစ်တဲ့အခါကျတော့သူတို့အနေနဲ့ဒီနိုင်ငံချစ်ကြည်ရေးနိုင်ငံစီးပွားကုန်သွယ်ရေးကိစ္စတွေကဆက်ပြီးတော့လုပ်ရမှာဖြစ်တော့ဒေါန်ဆန်းစုကြည်ကိုသူတို့ဖိတ်ရတယ်ဖိတ်ရတဲ့အခါမှာအရင်တုန်းကဒီမိတ်ဟောင်းဆွေဟောင်းတွေကိုလည်းသူတို့အနေနဲ့မမေ့ပါဘူးဆိုတဲ့ဒီရွေးရမှုကိုပြကျင်တဲ့သဘောပါပဲအဲဒါသူတို့လုပ်လို့ရှိပါတယ်အရင်တုန်းကတော့ဟိုဒီပါတီချင်းဆက်ဆံရေးမှာသူတို့ကကွန်မြူနစ်ပါတီသာရှိရင်တော့အဲ့ကွန်မြူနစ်ပါတီကိုပဲ သိမှတ်ပြုပြီးတော့ကွန်မြူနတီပါတီမရှိတဲ့အတိုင်းပြည်တွေမှာတော့လူပါတီချင်းတခြားပါတီတွေကိုလည်းဆက်ဆံတာတွေလုပ်တယ်ဆိုတာကိုသိထားမိပါတယ
်ဟုတ်ကဲ့ဒေါက်တာရေမျိုးသိအမြင်နဲ့သိပါရစေ
အဲကျွန်တော်ကတော့ဗျဒီတရုတ်ကွန်မြူနတီပါတီရဲ့ဒီနိုင်ငံတကာဆက်ဆံရေးဝန်ကြီးကအဲအငြိမ်းစားဗိုလ်ချုပ်မူကြီးဦးတန်းရွှေနဲ့ပြေဆုံးခဲ့တာဟာအဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ထိုက်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေရဲ့အခမ်းအနားဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနတီပါတီအနေနဲ့တရားဝင်ဟိုအသိမှတ်ပြုလိုက်တဲ့အပေါ်မျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်တဦးကိုဒါဟိုဘုဂျိုမူလီအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါတိုးအတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနတီပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်များသတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာဟိုအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့မကြောင်ခင်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအဓိကအဖြစ်နိုင်ငံပိုင်သတင်းမီဒီယာတွေပေါ့လေနိုင်ငံပိုင်သတင်းမီဒီယာတွေတခါတရုတ်ကွန်မြူနတီပါတီရဲ့အာဝဝထင်ရတဲ့သတင်းမီဒီယာတွေမှာရေးထူးခြားခြားရေးသားဖော်ပြတာတွေများရှိပါသလားခင်ဗျာဘာတွေများရေးသားဖော်ပြတာတွေရှိပါလဲ
ဟောသူကတော့ဒီလိုရေးထားပါတယ်ဟိုဒေါက်ဆန်းစုကြည်အနေနဲ့ကပေါ့နော်ဟိုအမေရိကန်တို့ဂျပန်တို့အရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာဟာသူကဟိုဘာလဲသဘောတရားကြီးဟိုဟိုထက်လက်တွေ့ကျစွာစဉ်းစားတာပေါ့အမှန်ဆိုရင်တော့ဟိုတရုတ်ဟိုဘာလဲအမေရိကန်တို့ဂျပန်တို့ကလည်းပထမလာဖို့အရင်ဖိတ်ထားတာပေါ့အဲ့ဒီဟာတွေကိုမသွားဘဲနဲ့တရုတ်ပြည်ကိုလာလိုက်တာဟာတရုတ်ကတော်တော်သဘောကျတယ်အဲ့တော့ဒေါက်ဆန်းစုကြည်ရဲ့အခက်အခဲတွေလည်းကုလူဖြည့်ရှင်းပေးဖို့လိုတယ်ဆိုတဲ့စကားမျိုးတွေလည်းရေးတာပါပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ကိုအစောပိုင်းကတော့သူတို့တော်တော်များများစွာအနောက်တိုင်းကစိတ်ပြီးတော့သဘောကျတဲ့လူဖြစ်တော့စိတ်အနောက်တိုင်းရေးလိမ့်မယ်လို့သူထင်တာတကယ်တကယ်ဒေါက်ဆန်းစုကြည်ကအဲ့သူတို့နဲ့ဆက်ဆံကြည့်တဲ့အခါကျတော့လက်တွေ့ကြတာရယ်အဲတရုတ်ပေါ်မှာစိတ်ဆန့်ကျင်တာတို့ဘာလို့မလုပ်ခွင့်နဲ့တရုတ်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာတွေကိုကြည့်ပြီးတော့အဖြစ်တရုတ်ဘက်ကတော်တော်သဘောကျပြီးတော့သတင်းစာတွေထဲမှာတော်တော်ကိုရှင်းရှင်းကိုရေးနေတာတွေသိရပါတယ
်ဟုတ်ကဲ့ဦးရထွန်းခင်ဗျာဒေါက်ဆန်းစုကြည်ကအခုလိုမျိုးဒါပထမဦးဆုံးပြပါခီးစဉ်တော့မဟုတ်ဘူးပေါ့လေသို့တော့တခြားနိုင်ငံတွေတကယ်ထိတ်တန့်နိုင်ငံတွေကိုမသွားအရင်မသွားဘဲနဲ့ခုနလိုတရုတ်သတင်းမီဒီယာတွေမှာရင်းနေတယ်လို့တရုတ်နိုင်ငံကိုအရင်သွားဖို့ရွေးချယ်ခဲ့တဲ့ပေါ့ဦးရထွန်းဘယ်လိုသုံးသပ်တယ်လဲ
အဲကျွန်တော်အနေနဲ့တော့ဒေါက်ဆန်းစုကြည်ရဲ့ဟိုပါနတ်မှုလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီကနေ့မျက်မှောက်ခင်မှာတော့ဒီနိုင်ငံခေါင်းဆောင်တွေဟာပထဝီနိုင်ငံရေးကိုယူဆိုင်ကြရတာပေါ့ဒီလက်တွေ့ဒီကြတဲ့နိုင်ငံရေးဒီအခြေအနေအချက်လက်တွေပေါ်မှာကိုယ်နိုင်ငံအကျိုးစီးပွားအတွက်ကိုဥစားပေးပြီးတော့ဆောင်ရွက်ကြရတာပေါ့အဲထူးခြားချက်ကိုကျွန်တော်သတိထားမိတာကတော့ဒေါက်ဆန်းစုကြည်တို့ဒီ NLD အာဏာရလာပြီးတဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့အခုတရုတ်အင်ဂျင်ချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စတွေပေါ့နော်ဒါတွေဟာပြောမယ်ဆိုရင်အနာမရခင်တုန်းကနှုံးဆန်တန်ဖိုးတွေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လူအခွင့်အရေးတို့နော်ဒီကျွန်တော်တို့ဒီမိုကရေစီရေးတို့ဆိုတဲ့ယက်တီချက်တွေကနေကြည့်မယ်ဆိုရင်တော့ဒီသူအမေရိကန်ကိုအရင်သွားတင်တာပေါ့ဒါမှမဟုတ်ဂျပန်ကိုအရင်သွားတင်တာပေါ့သို့တော်လည်းဒီနေ့ကျွန်တော်တို့တရုတ်ပြည်ကိုသွားဖို့သူရွေးချယ်လိုက်တာဟာသူ့အနေနဲ့လက်တွေ့ကြတဲ့နိုင်ငံရေးကိုပို့ပြီးတော့ဦးစားပေးတယ်ဆိုတာကိုပေါ်လွှင်းနေပါတယ
်ဟုတ်ကဲ့ဒေါက်တာရေမျိုးသိတရရမျိုးတင်းကြပါလား
ဟုတ်ပါဗျာဟောအခုဒေါက်ဆန်းစုကြည်ရဲ့ခရီးစဉ်ကိုကြည့်တဲ့အခါမှာကျွန်တော်တို့ပထမဆုံးကျွန်တော်တို့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံကိုတွားတယ်နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုတွားတယ်အခုတရုတ်နိုင်ငံကိုဒုတိယတတိယမြောက်နိုင်ငံအနေနဲ့တွားတဲ့အခါကျတော့အဓိကတော့မြန်မာနိုင်ငံရဲ့အရှိတ်အဝါမှာရှိတဲ့အင်ဂျင်ချင်းနိုင်ငံတွေကိုသူကဦးတည်ပြီးတော့သူ့ရဲ့နိုင်ငံသားဆက်ဆံရေးမူဝါဒကိုဖော်ဆောင်နေတယ်လို့ကျွန်တော်ယူရသုံးသပ်လို့ရတယ်အဲ့ဒီအခါကျတော့အဲ့ဒီအခြေအနေဟာကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုကျွန်တော်တို့နိုင်ငံရဲ့လက်ရှိပြည်ရင်းရင်းရင်းရေးအပြစ်ခတ်ရစေးရေးက ိစနဲ့လည်းပဲဟိုတော်တော်လေးကိုဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံးတက်တယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဟိုစီးပွားရေးပေါ့လေ၊နေဆက်ကုန်သွယ်ရေးကိစ္စနဲ့လည်းပဲအဲတော်တော်များများဆက်ဆက်နိုင်တယ်လို့ကျွန်တော်ကတုံးတက်တယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုဒေါ်ဆန်းစုကြည်အနေနဲ့အင်းကြီးတဲ့နိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့အဲလက်ရှိကျွန်တော်တို့နိုင်ငံရဲ့ဟိုတည်ရှိမှုအရလည်းအရေးပါတဲ့ဓမ္မဗျူဟာချတဲ့နိုင်ငံတကာနိုင်ငံကိုဦးစားပေးပြီးတော့စဉ်းစားတာလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့စီကို Facebook ကနေပို့ထားတဲ့ထဲမှာကျွန်တော်ပထမဆုံးတော့ email ကပို့တယ်တော်ရရှင်ရဲ့ဒီဒူဒေါန်ဆန်းစုကြည်ကိုပြောလိုက်ခြင်းနဲ့အမှားစကားပေါ့တေယောကောင်းဆောင်နေပြုတ်လူတွေအမှားစကားဆိုတဲ့အချက်ခုနှစ်ချက်ကျွန်တော်အတင်းလေးတွေပါကျွန်တော်ဖတ်ပြခြင်းပါတယ်။နံပါတ်၁ကမြစ်စုံစီမံကိန်းကိုလုံးဝရပ်ဆိုင်ပေးဖို့၂ကကိုကန့်ဝါရုကိုနောက်ွယ်ကမြောက်ထိုးပင်ကွန်ဒီတာရပ်ဆိုင်ဖို့၃ကကချင်ရှမ်းမြောက်တို့မှာတစ်နဲ့တရံဇာတာခူထုံနေတဲ့တရုတ်နဲ့တောင်ကျန်းသူအားလုံးရဲ့သူဆိုအားပါသူဝဟရအတိုင်းမှာဖြစ်ရဆူတွေကိုလုံးဝတားဆီးနှိမ်နှင်းပေးဖို့နိုင်ငံကုံတုံးမှုဆိုနေရအားလုံးမှာတစ်ဖက်သက်စစ်ဆေးပိတ်ပင်တာမျိုးမရှိပဲမျှတစွာသူ့ဘက်ကိုဘက်စစ်ဆေးတာတွေဆောင်ရွက်စီဖို့ဖားကန့်ကိုဆယ်နှစ်ရာကြီးတွေတရားမဝင်ခိုးသွင်းနေတာရပ်ဆိုင်ဖို့နဲ့အစိုးရထံတရားဝင်တင်သွင်းခွင့်လျှောက်ထားဖို့မြန်မာစားသုံးသူတွေအန်ဒရယ်ရှိစေတဲ့စားတောက်တွေလူသုံးခုပစ္စည်းတွေလုံးဝတင်သွင်းခွင့်မပြုဖို့တရုတ်မြန်မာချစ်ကြည်ရေးကွန်ဆောက်ကွန်မိတ်နဲ့ပေါက်ဖော်ဆိုတဲ့စကလုံးလှလှလေးကိုကြားခံပြုပြီးတော့အပေါ်ရန်ကပြောမနေပဲအမှန်စိတ်ရင်းစိတ်သက်ကောင်းတွေနဲ့ပြဆိုတဲ့အတူတဘောဆက်ဆံရေးတည်ပြီးရှိဆက်ဆံသွားဖို့ဆိုပြီးတော့သူကအဲ့လိုမျိုးချက်ခုနှစ်ချက်ပြောခြင်းနဲ့ကြောင့်မှာစကားပါထားပါတယ်ဦးဆွေမြင့်ဦးဆိုတဲ့သောတာရှင်မှာဆိုတော့ကျွန်တော်တို့စီသောတာရှင်တွေဒီ Facebook ကနေပို့တဲ့ message တွေမှာအဓိကအားလုံးတူတဲ့အချက်တွေကဒီမြေစုံစီမံကိန်းကိစ္စဒီတခါတည်းမြန်မာနယ်စပ်ကလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စဒီမြန်မာနိုင်ငံမှာတင်စားတပ်ထုတ်ယူတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိစ္စတခါတရုတ်ကနေပြီးတော့မြန်မာနိုင်ငံထဲကိုဝင်နေတဲ့အများအပြားတော့ဒီအကြီးသွေးနှိမ်ကုန်ပစ္စည်းတွေကိစ္စနေဆက်ကုန်သွယ်ကိစ္စဒီအချက်တွေကအဓိကကြပါတယ်ဒီမြန်မာကဆက်ဆံရေးရလဲတာရှိဒီနီးစပ်တဲ့ဆက်ဆံရေးလဲရှိတဲ့အခါကျတော့အကြောင်းရက်တွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီအထဲမှာမှလောလောလတ်လတ်အရေးအကြီးဆုံးအကြောင်းကိစ္စတွေကလည်းရှိနေမှာပါဆိုတော့ဒေါ်လာလောက်ကျော်စောခင်ဗျာအဲ့ဒီအရေးအကြီးဆုံးအကြောင်းရက်တွေထဲမှာဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်နဲ့ဒီ27ရာစုပင်လုံညီလာခံပြည်သူညီငယ်ညီလာခံရှင်းပါမယ်အချိန်ကာလနဲ့ကလည်းတိတ်မလို့တော့ပါဘူးတိုက်ဆိုင်နေလို့ပြောရမှာပါဆိုတော့ဒီကိစ္စက27ရာစုပင်လုံညီလာခံညီငယ်ကိစ္စပေါ့တနကိုင်ဖွဲ့ရင်းနဲ့ပြည်လေကိစ္စအကြီးခက်ရဲ့ဆေးကိစ္စဒီကိစ္စကဒီခီးစဉ်တည်းမှာအတိကကိစ္စတခုဖြစ်နေမယ်လို့တော်တော်လှကြော်ကြော်သုံးသပ်ပါလား
ဟိုတူပြီမာလေးဟို2015ခုနှစ်ကိုကအရေးခင်ဖြစ်စဉ်ကလေးကအဲခင်ဗျားတို့လည်းကြားမယ်နော်ဟိုစစ်တပ်ကဟိုတရုတ်ကိုဆွဆွဲတာပေါ့နော်ကိုကန်တော့ကတရုတ်ကြီးရှိနေပါလေဆိုပြီးအဲ့ကလေးကတရုတ်ကသူတို့ရှင်မှာအကြီးကျယ်ဟိုဆက်မနာတွေလုပ်တယ်ဗျာအထွန်းလူပွဲတွေလုပ်တယ်အဲ့ဒီမှာသူတို့ကတော့သူတို့ပြောတယ်မမကြီးရဲ့ပြည်တွင်းဆက်ကအနှစ်60ကျော်ပြီတဲ့ဟိုပြည်မကလည်းနေဆက်ဒေသကတောတွေတောင်တွေရဲ့ဟိုသူတို့ရဲ့အားပါတဲ့သမယိုးကြလက်နဲ့တည်လာဘယ်လာမတိုက်နိုင်ဘူးတဲ့ထို့အတူနေဆက်တခြားမှာကြောက်ကြဆစင်နွဲနေတဲ့ဒီလူမျိုးစုတိုင်းရင်းသားအဖွဲ့ကြီးရလေဒီမှာဟိုမျိုးတွေထိပွားပြီးမတိုက်နိုင်ဘူးအဲ့တော့ဒီပြည်ရင်းစစ်ကြီးကဒီတိုင်းရေရှည်သွားနေနေဆိုပြီးဗမာပြည်ကြီးဟာကြာဆုံးနိုင်ငံကြီးဖြစ်သွားလိမ့်မယ်တဲ့အဲ့လိုကြာဆုံးနိုင်ငံဖြစ်ရင်သူတနိုင်ငံနဲ့ဖြစ်မှာပေါ့ကျန်တဲ့နိုင်ငံတွေကိုဆွဲချသွားမှာတဲ့ဒါကြောင့်မလို့ဒီနိုင်ငံအဲ့လိုဖြစ်မသွားအောင်ကျွန်တော်တို့အားလုံးအထူးသဖြင့်နိုင်ငံတကာနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုအဖွဲ့မျိုးကဒီဘမတီမှာပြည်ရင်းရင်းရင်းရဖို့အတွက်လက်ဦးမှုရှိရှိပါဝင်လှုပ်ဆောင်ပေးဖို့လိုတယ်လို့ပြောဘူးတယ်အဲ့ဒါ2015တည်းကပြောဘူးတာ
ဟုတ်ကဲ့
နောက်တစ်ခုကတရုတ်ကန်ဒီ27ရာစုသူတင်ကချီဟိုပြွာခြေလမ်းဖြစ်တယ်အဲ့ပိုးလမ်းမကြီးဖွင့်ဖို့စိတ်စားကရေလမ်းလေလမ်းဖွင့်တယ်ရေလမ်းနဲ့ကုန်းလမ်းဖွင့်တဲ့ဟာမှာနှစ်ခုစလုံးကကျမတို့ဘမတီကိုဖြတ်ပါတယ်ဘမတီကအချက်ချာကြတယ်ဒါကြောင့်မလို့သူ့ဒီစီမံကိန်းကသူကဒီအခုနောက်တက်တဲ့တမရှိချင်းတင်ရဲ့ brain charge ဖြစ်တော့အဲ့တော့ဒီစီမံကိန်းအောင်မြင်ဖို့ကဗမာပြည်ကြီးမှာပြည်ပညာရေးရမှာဖြစ်တယ်။ဒါကြောင့်မလို့ဒါနဲ့ပတ်သက်ပြီးတော့သူကအတော်ကိုတက်တက်ကြွကြွပါဝင်ပတ်သက်ကြရမှာ
။အဲ
့တော့ဒီကိစ္စကလည်းအဓိကကိစ္စရဲ့ပါဝင
်ဆိုတော့ဒီမြန်မာပြည်မှာလက်နက်ကိုင်လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားပေါ်လေပြည်လည်မှုရဖို့ပြစ်ခတ်ရဖို့ညီငယ်ရဖို့ကိစ္စကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့ကိစ္စလို့အဲ့လိုပြောလို့ရတယ်ပေါ့။
သူကတီယိုပီယာသူ့ပပလေပေါ့နော်သူရဲ့အင်းကြီးနာချင်းပပလေကဟိုအပူကွက်ဒီအားလုံးကိုသူကလိုက်ပြီးတော့ငင်းချက်ငင်းအောင်လုပ်နေတာဗျအဲ့တော့ဒါဒီတစ်ခုကတော့မဟာဗျူဟာအဓိကကြားတယ်မဟုတ်ပါနဲ့တော်တော်အဓိကကြားတယ်အချက်တစ်ချက်ပဲဒါကြောင့်မို့ဒါကိုသူစူးစမ်းပြီးလှုပ်ဆောင်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာ ကျွန်တော်ဒိုင်းစုနေမဲ့သူရရှင်လူကိုဖိတ်ခေါ်လိုက်ပါစေ။ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်မှာဦးကျော်လင်းဘက်ကဘလို့အမှားစကားတွေများပြောချင်ပါတယ်။ဘာများကြားချင်ပါတယ်လဲ။
အော်ဟောဗျာဒီကျွန်တော်ဆက်ပြီးရအောင်ပင်လုံးညီလာတာဆိုတာကြီးကအဲကျွန်တော်တို့ကျူတင်ပြဆင်းရမယ့်အဆင့်မှာဒေါ်ဆန်းစုဘက်ကလည်းစိတ်ပူးတယ်လို့သူတို့ကလည်းပိုးလာမှကြီးလို့ဟာနဲ့နောက်ထပ်ပမာပြေခေါင်းဆောင်တယောက်ကသူတို့လူချင်တာတွေကိုတော်တော်များများလှဖွေပေးဖို့တို့သူတို့ကလည်းကျုပ်ပြေဟိုဒီမှာပဲကစုပြီးလောက်တော့ဗျာသူတို့ကလည်းတော့ချီးအောင်ပါပဲအဲ့တော့ဒီနှစ်ခုကြာမှာအဲ့တော့တစ်ခါလည်းပဲသူကအလိုရှိတယ်တစ်ခါကလည်းပဲလူလာတယ်ဆိုတာဒီပြင်းပြင်းချင်းချင်းနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်တွေကလည်းယူတိုင်းအဲ့ဘာလို့ဆိုဆိုရဘာဒီလိုကိုဘာမှဒီမှာသူတို့ကတော့ကိုရောအရှိုးဒီပါရင်းဖြစ်နေရအဲ့တော့ဒီကိစ္စကြီးတွေအတွက်ကတော့ဒီတိုက်ပြီးဟောဆောင်တော့အရေးကြီးပါတယ်သူတို့တိုက်ပြီးတော့ပုံပြီးအရေးကြီးတယ်ဒီကျွန်တော်တရားစာတတ်ဒီမှာတော့တိုက်ပြီးယူကျွန်တော်တို့ပြောလို့ရတာဟာဒီမြစ်တွေပါတယ်ဆိုတာကလည်းရစီမြစ်ကြီးတဲ့တိုက်ပြီးကြီးကထိခိုက်မခံနိုင်ဘူးကျွန်တော်တို့ကလည်းအေးအေးမြစ်ကြီးထိခိုက်မခံနိုင်ဘူးအဲ့တော့ဘာကြောင့်လဲဆိုတော့မြစ်တွေဆိုတာတိပေါင်းထောင်တောင်တိမ်သန်းတွေကိုချိန်ပေါ်လာတယ်အဲ့လိုပေါ်လာတဲ့မြစ်ကြီးတွေအပေါ်မှာကိုကြီးစာတရားထားပြီးတော့ဘန်တော့မုံရတနင်္ဂနွေပြည်တွင်းမှာတနင်္ဂနွေဝင်မဆုတ်ဖရင်နဲ့အချုပ်ချာအနာလေးစားကြီးတို့အခြေခံပြီးတော့ဒီအရင်ကစာကြည့်ကြီးတွေရှိခဲ့တယ်ဆိုတဲ့အချက်ကတော့ဘုံရုံကြီးတိုင်းရှိလို့နေတာတွေ့တဲ့အချက်တွေပါနေတာပေါ့ဗျာသို့တော်လေးတွေအခုလက်ရှိအနေထားမှာကဒီဘက်ကကော့ကြောင်းတာဘက်ချာဆိုးဆိုးရရုံနေအနေထားဟာဗမာပြည်ဒီမိုကရေစီအစိုးရမဟုတ်ဘူးဗျအဲ့တော့ဒီမိုကရေစီအစိုးရမှလည်းကျွန်တော်တို့ပုံမှန်108ကာကြီးခေါင်းဝေးနောက်ပြီးတော့209အခုလက်ရှိလက်ရှိဖွဲ့စည်းမှုအဲ့မှာဘာပါလာလဲဆိုတော့တမရနဲ့ပြည်တော်စုဆိုတာလေးတွေဒေသချုပ်တွေပေါ်မှာပြန်လည်ပြီးတော့ပြည်ရှင်ရင်းနဲ့အဆောက်အအုံပြန်လည်ပြီးတော့အရှင်းပြေလို့ဆုံးဖြတ်ရင်ပြည်ရှင်ရှိတိလုံနေပါတယ်ခင်ဗျာဒါနှလုံးရှိဖွဲ့စည်းပုံမှာပေးထားပါတယ်အဲ့တော့ဒီကျွန်တော်တို့ပြောနေကြတာထုံးကွာ48ကိုဖွဲ့စည်းပုံမှာလည်းပါပါတယ်ဒီတဲ့ချက်တွေလေးချင်းဆိုတာဒီလိုမလို့ဒီဖွဲ့စည်းပုံရဲ့အရာထွတ်တော်နဲ့တော့တမရတွေမရှိတဲ့အာဏာတွေကလည်းဒီစာချုပ်တွေပေါ်မှာပြန်လည်စဉ်းစားနိုင်မှုရှိတယ်ဥပဒေပညာရှင်တွေပြန်စဉ်းစားမှာဆိုလို့ရှိရင်တချို့ကိစ္စတွေမှာလည်းကျွန်တော်တို့ဒီအထက်လျော့တစ်ဖက်ညီနိုင်ပြီးတော့ဟာလေယူခိုင်းတာနဲ့ယူတင်းလို့ရပါတယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေတွေမဟုတ်ဘူးကျွန်တော်တို့ဒီနေရာစားတဲ့တွေမထိပါဘူးလို့ဆွေးနွေးပြီးပါပြီးတော့မှဗမာပြည်ကိုသွင်းတဲ့စားအစာတွေနဲ့ဒီကျွန်တော်တို့အဓိကတော့ဆေးဝါးတွေပေါ့ဗျာအဲ့ဒါတွေလက်တက်ဆန်းပြီးတော့ကျွန်တော်တို့နိုင်ငံလူတွေပေါ်မှာကျွန်တော်စားတက်ခံကြည့်တော့မလို့ဘူးတိုးပြရနေပြီ special corporation အနေနဲ့စီစစ်ပြီးတော့မှထုတ်ပေါ်ဖြစ်တဲ့မသွင်းနေတဲ့ဟာတွေပေါ့ဗျာဒီပို့မယ်ဆိုရင်အရေးယူလာလေးလုပ်ပေးပါလို့အဲ့ဒါလေးနှစ်ခုတော့မှာကျင်တာပေါ့ဗျာဒါပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးများကြီးတင်ပါတယ်Facebook မှာရေးတဲ့သွားတဲ့ရှင်သူကလည်းပဲဒီအမေစုရေးတဲ့တရုတ်ကဝမိုင်းလာ KIA တအန်းပလောင်နဲ့ MNDAA တို့ကိုလုံးဝဘက်ကမပေးဘူးညှိနှိုင်းနိုင်ပါစေ။ဒါပေမဲ့အမေရေးမြစ်စုံစင်နဲ့တော့ compromise မလုပ်ခဲ့ပါနဲ့အမေရေး။ငင်းချင်းရင်းနဲ့မြစ်စုံတီးခြားခွဲပြီးကင်တွယ်ပေးပါမေးတဲ့သူရေးတဲ့စာသားတိုင်းပါခင်ဗျ။ဆိုတော့ဦးရထွန်းအဓိကပြောရတော့ဒီမြစ်စုံကိစ္စပေါ့လေခုနငင်းချင်းရင်းကိစ္စအပြင်နောက်ထပ် pressing issue တခုကတော့အရေးကြီးတဲ့လက်ရှိအချိန်မှာအစောတလင်ဖြေရှင်းရမယ့်ကိစ္စတခုကမြစ်စုံကိစ္စမြစ်စုံကိစ္စကိုရောလက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံကမှပြည်လည်မှုရမယ်အလားလားရှိပါရဲ့လားဦးရထွန်
းအဲသူတို့ဒီတရုတ်နိုင်ငံဂျာယေးဝင်ကြီးနောက်ဆုံးဒီပြောသွားတဲ့မှတ်ချက်တစ်ခုကြားလိုက်ရတာတော့မြစ်စုံကိစ္စကြောင့်ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်နိုင်ပါဘူးလို့အဲ့လိုပြောသွားတယ်အတော့ကျွန်တော်စဉ်းစားကြည့်တဲ့အခါမှာမြစ်စုံကိစ္စတဲ့ပိုအရေးကြီးတဲ့ကိစ္စတွေဟိုကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမယ်ဟာတွေရှိတယ်ပေါ့ခုနဒေါက်တာလှကျော်စောပြောသွားတယ်လို့ပဲဒီပိုလမ်းမကြီးဖောက်ဖို့ကိစ္စပေါ့เนาะတရုတ်မြန်မာလီလိုလမ်းမနောက်တစ်ခါကျွန်တော်တို့ကြောက်ဖြူခွန်မဲမြေထားလမ်းအမြန်လမ်းဖောက်ဖို့ကိစ္စဒါတွေကတရုတ်သမရရှိချင်းပြင်ရဲ့ One Road One Belt ဆိုတဲ့စီမံကိန်းထဲမှာအရေးကြီးပါနေတဲ့အပိုင်းတွေဖြစ်နေတယ်အဲ့ဒီဟာတွေကိုသူတို့ဒီအကောင့်တွေပေါ်နိုင်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစီးပွားရေးရအကျိုးအမြတ်တွေရှိမယ်အဲဒီရေရှည်အတွက်လည်းကျွန်တော်တို့ကဒီကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုလို့ရှိရင်ဒါတွေကပြည်သူလူထုအတွက်လည်းအကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုဒီမြစ်ဆုံကိစ္စမှာလည်းတို့အနေနဲ့ဒါမလို့ကျင်တာတော့မဟုတ်ဘူးဆက်ပြီးတော့လှုပ်ချင်စိတ်ရှိတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူလူထုရဲ့သဘောထားပေါ့နော်အဲ့ဒီဟာအပေါ်မှာလည်းတို့လေးစားလိုက်မယ်လို့ယူဆပါတယ
်ဟုတ်ကဲ့တော်တော်တော
်ဒီဟာနဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ तू ကပြန်ပြီးမလုံပေးထားတဲ့ဟာတခုတော့ရှိတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ပြည်တွင်းငြိမ်းချမ်းရေးကို तू ကူညီပါမယ်ဆိုတဲ့ဟာကို तू ဒီအခါအခွင့်အတင်တိုင်းမှာ तू ထုတ်ပြောတယ်ဒါကတော့ကျွန်တော်တို့အလိုချင်ဆုံးကိစ္စပေါ့လေ
ဟုတ်ကဲ့ခင်ဗျာဒီမြစ်စုံနဲ့ပတ်သက်ပြီးတော့တိတ်မကြတိတ်ခင်ရပိုင်းကပဲဟလာဒီစုံစမ်းစစ်ဆေးရေးဆိုပြီးတော့နောက်ထပ်ကော်မရှင်တစ်ခုထပ်ဖွဲ့ထားရလဲရှိပါတယ်ဆိုတော့ဒေါ်လာကျော်စောခင်ဗျာတရုတ်တာဝန်ရှိသူတွေဘက်ကဒီမြစ်စုံကိစ္စကမြန်မာနိုင်ငံမှာမြန်မာလူထုအများစုပေါ့လေစန့်ကျင်ကြတယ်သဘောမတူကြဘူးမလို့စီကျင်ကြဘူးဆိုတော့ကိုရောသူတို့ကောင်းကောင်းသဘောပေါက်ပါရဲ့လားသူတို့ဘက်မှာရောဒီမြစ်စုံကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိပြည်လည်အောင်လုပ်လို့တဲ့ဆန္ဒသဘောထားမျိုးတွေ့ရပါလဲခင်ဗျာ
ဟုတ်က ကျမတွေ့တာတော့လေဟိုတယုတ်ပြည်ကအဲ့ဗမာပြည်ရဲ့မျက်စုံကိစ္စတော့ကတော့ပိတ်ကြီးမားတယ်မဟုတ်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့သူကတခြားနိုင်ငံတွေမှာလည်းအများအပြားဒီလိုပဲရှိတယ်။ဥပမာခင်ဗျားကြားမလားမသိဘူး။တီရိနင်္ဂါကဟိုတလောကသင်္ဘောကိစ္စအဲသင်္ဘောစစ်ကိစ္စပေါ့နော
်။ဟုတ်ကဲ့။
အီရန်တို့ဘာတို့ပါကစ္စတန်တို့မှာလည်းဒီလိုပဲ။အဲ့လိုဖြစ်တဲ့ကိစ္စမျိုးတွေအများကြီး။တော့ဒီတွင်အကူကအဲ့လိုပြဿနာတွေအများကြီးရှိတယ်။အဲ့တော့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာတယုတ်ကစိတ်လက်ပေါက်စိတ်ဘာဖြစ်လို့လဲဆိုတော့သူကအဲ့လိုလူလူကခံစားမှုသိပြင်းနေသူကနောက်နေနေဆုတ်တယ်။ဆုတ်ပြီးတော့ပြည်သူလူစုကဘာကိုစိုးရိမ်နေတာလဲဘာကိုမကြည်နပ်နေတာလဲဘာကိုပူပန်နေတာလဲဆိုတော့သူကရအောင်ရှာတယ်။အဲ့ပြည်သူလူစုရဲ့ပူပန်မှုစိုးရိမ်မှုတွေကိုသူကဖြေရှင်းနိုင်ရင်ဖြေရှင်းတယ်။အဲ့ဒါအဲ့အထူးသဖြင့်ဒေသခံလူစုကိုသူတို့ချင်းကပ်တဲ့နေရာမှာတော်တော်ပျော်ပြောင်းတယ်။အဲ့လိုချင်းကပ်ပြီးတဲ့နောက်အဲ့ဒေသခံလူစုကခေါင်းမာနေခေါင်းမာနေတယ်မကြိုက်ဘူးဆိုရင်သူတို့ short တန်း short တယ်နောက်ဆုတ်တန်းဆုတ်တယ
်
အခုဒေါ်အောင်ဆန်းစုကြည်ကလည်းသူမသွားခင်နော်လေလာ30ရေးကော်မရှင်ဖြစ်တယ်အဲ့ဒီခေါင်းစဉ်ကိုကြည့်ပါ ARV မြစ်စုံမြို့ညာမြဝန်းဆိုပြီးတော့၃ခုလောက်ပြီးထားတာတကယ်တော့မြစ်စုံဆိုတာတစ်ခုတည်းမဟုတ်ဘူး all together အားလုံးစုစုပေါင်း6ခု6ခါဖြစ်တယ်ဒီကားတာ6ခုအဲ့တော့အဲ့ဒီဟာတွေအားလုံးကိုစနစ်တကျပြန်စစ်ဆေးပြီးလူစုသိပြီးတော့မကြိုက်တဲ့ဟာတွေဘာတွေကိုသူတို့ short ပေးခြင်းပေးမယ်အဲနောက်ပြီးတော့လူစုလက်ခံနိုင်တဲ့ဟာတွေကိုသူတို့လူစုလက်ခံနိုင်တဲ့အခြေအနေတွေနဲ့အမီလိုက်လို့လှုပ်ဆောင်ပေးရတယ
်ဒီ
မှာကတော့ယုံကြည်တယ်တရုတ်ကဂျန်နစ်စီမံကိန်းတွေနဲ့သူဒီလိုပဲဖြေရှင်းလာတာဖြစ်တော့နိုင်ငံလုံးမျက်နှာမပြတ်တဲ့နော်ဒီသူလူစုကလည်းလက်ခံနိုင်တဲ့တင်တင်ဖျောက်ပတ်တဲ့အဖြစ်တစ်ခုကိုရှာတွေ့လိမ့်မယ်လို့ကျမတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဆိုတော့ဒီခီးစဉ်ကနေပြီးတော့ breakthrough ပေါ်တွေထူးထူးခြားခြားတစ်ခုခုသဘောတူညီချက်ပညာချက်တစ်ခုခုထွက်လာမယ်လို့ဒေါက်တာရမျိုးသိခံမှန်းသလားဘာဒေါက်တာရမျိုးသိကအဓိကကြားချင်တယ်လဲ
လေကျွန်တော်ကတော့ခုနဟိုအားလုံးဆွေးနွေးသွားသလိုပေါ့လေဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ပြည်သူလူထုလိုလားနေတဲ့ဘက်ကဥတီတဲ့ဆုံးဖြတ်ချက်မျိုးရလာဖို့လိုအပ်တယ်လို့မြင်တယ်အဲနောက်တစ်ခုကတရုတ်အစိုးရကိုတရုတ်ကွန်မြူနတီပါတီရောဟာဟိုကျွန်တော်တို့သူတို့ကာလရှည်ကြာကန်ဆွဲလာတယ်ပေါ့လေအစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးကနေပြီးတော့ပြည်သူချင်းဆက်ဆံရေးကိုအမြန်ဆုံးကူးပြောင်းနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုကူးပြောင်းနိုင်ဖို့စဉ်းစားတယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူလူထုတစ်ရက်လုံးကမလိုလားတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကနေကိုစပြီးတော့ရပ်ဆိုင်းဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီအပြင်တော့တရုတ်ရင်းနှီးမြှုပ်နှံမှုတွေတော့မြန်မာနိုင်ငံတဝမ်းမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတော့ပြန်ပြီးတော့တရုတ်အစိုးရကိုနိုင်ကိုကပြန်ပြီးတော့သုံးသပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကမြင်တယ်
ဟုတ်ကဲ့
တော့အရင်အစိုးရအဆက်ဆက်လက်ထက်မှာပုံစံပေါင်းစုံနဲ့ချုပ်ဆိုခဲ့တဲ့စာချုပ်တွေကိုအဲ့ဒါမြန်မာပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျဒါဆိုရင်နောက်ထပ်တော်တော်ရှင်သူဖိတ်ခေါ်ပြစီမြင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံဒေါ်ဆန်းစုကြည်ကိုဘာမှလိုက်ချင်ပါသလဲတရုတ်ကောင်းဆောင်လေးစီကဘာကြားချင်ပါသလဲ
အော်ကျွန်တော်အမြင်ကပြောရင်တော့ပြည်ဥစုရအနေနဲ့မြန်မာနိုင်ငံမှာအခုလက်ရှိစီးပွားရေးစီမံကိန်းတွေပေါ်ဆောင်နေတာဟာပြည်သူကိုတရအကျိုးပြုတဲ့စီးပွားရေးစီမံကိန်းတွေမဟုတ်ဘူး။နောက်ထပ်လွတ်ဆောင်လာတဲ့စီးပွားရေးစီမံကိန်းမှာဆက်ရုံလုပ်ရင်လည်းပြည်သူကိုတရအကျိုးပြုမဲ့အလောက်ကိုင်းတဲ့စီးပွားရေးတွေဒါတွေဖန်တီးပြီးတော့မြန်မာပြည်သူတွေကိုတရအကျိုးပြုမဲ့စီးပွားရေးတွေပေါ်ဆောင်ပေးပါလို့ကျွန်တော်ကဟိုမှာကြားရှင်ပါတယ်။နောက်တစ်ခုကဒီနေ့မြန်မာနိုင်ငံမှာအရေးကြီးနေတဲ့အဲ27ရာစုပြင်လုံဆိုတော့ဒီလိုချင်းချင်းဆွေးနွေးပြီးပါလေပဲမြန်မာအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုဟိုဟာလက်နက်စွမ်းမဒါမှမဟုတ်ရင်လက်နက်ကိုင်လမ်းကြီးကိုစွမ်းမအဲ့လိုမျိုးမလုပ်ပါနဲ့အဲ့ဒီလက်နက်စွမ်းဖို့ဆွေးနွေးမဆွေးနွေးပါနဲ့အားလုံးသူ့ဘောက်ပါဝင်နေတဲ့မြန်မာပြည်ထောင်စုတပ်မတော်ကြီးတခုကိုထူထောင်ပြီးတော့မြန်မာမျိုးရည်အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့ဖက်ဒရယ်ပြည်ထောင်စုကြီးစီရှိတဲ့ဖို့အဲ့ဒါလူ့ပြည်ပါလို့တရုတ်ဆွေးအနေနဲ့တော့ဆန်းစုကြည်ကိုမကြလိုက်ပါလို့ကျွန်တော်အဲ့လိုစကားလဲဆိုပါလိုက်ပါတယ
်ဦးမောင်ကျော်စံကျေးဇူးများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တို့ရဲ့ Facebook message တို့ချို့ကျွန်တော်ဖတ်ပြပါရစီအားလုံးလည်းသိအောင်လို့ပါချိန်နေနေလေးပဲကြံပါတော့တယ်ကျွန်တော်တို့တူကမြေဆုံကိစ္စကမြန်မာနိုင်ငံအတွက်အသက်အမြအရေးကြီးပါတယ်တဲ့နောက်တစ်ခုကတော့မြန်မာပြည်ရဲ့တည်ရန်စားတာတွေကိုလူနည်းစုနဲ့ပေါင်းပြီးတူတို့ကအထောက်နှိုက်နေတယ်လို့တင်ပါတယ်နိုင်ငံပြည်သူတွေတကယ်ချစ်ကြည်ရင်းနှီးစေခြင်းရဲ့ဒီအစိုးရအနေနဲ့ဒီကိစ္စတွေကိုတက်တက်တာတာကင်တွယ်စေခြင်းပါတယ်တဲ့ မြင်းစုံကိစ္စပါဝင်တခြားစီမံကိန်းတွေမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်လုဆောင်နေတာတွေရတန်းကရက်ပေးဖို့စကားမှားကြပါတယ်တဲ့တတိရှိရှိနဲ့မြန်မာနိုင်ငံအနာဂတ်အတွက်အကျိုးမျိုးစီမဲ့ဆွေးနွေးမှုတွေနဲ့ပြန်လာစီခြင်းပါတယ်တဲ့ဥပမာမြင်းစုံကိစ္စ gas line ကိစ္စတွေပါတဲ့တဘာဝတည်ရန်ဇာတာတွေထုတ်ယူတာရက်ပေးလို့ပြောပြပါတဲ့မြန်မာနိုင်ငံတည်ရန်ဇာတာတွေထုတ်ပြီးမဖြစ်စည်းပါနဲ့လို့လည်းပြောပြပါတဲ့အစိတော်ဖြစ်စီတဲ့အစားတောက်တွေတရုတ်ကမြန်မာပြည်ကိုမပို့ပါနဲ့တော့လို့တောင်းပန်စီခြင်းပါတယ်တဲ့ဒီတိုင်းဆက်သွားရင်ကလေးတွေသိဖို့မှာပါလို့ပြောခြင်းပါတယ်ဒေါ်တော်လောက်ကျော်စောခင်ဗျာမြန်မာနိုင်ငံမှာတရုတ်နဲ့မြန်မာကြားဆက်ဆံရေးအကြောင်းအရာနဲ့ပတ်သက်ပြီးမလူကြားထဲမှာဆွေးမှုတွေအများကြီးရှိပါတယ်တရုတ်ခေါင်းဆောင်တွေနဲ့ပြုတ်လူကြားထဲမှာအဲ့ဒါတွေကိုသတိပြုမိပါသလားခင်ဗျာ
ဟုတ်ကဲ့ကျမသတိပြုမိပါတယ်တခုကဒီလိုရှိတယ်တရုတ်နဲ့ဗမာဆက်ဆံရေးမှာဗမာပြည်သူတွေဘာဖြစ်လို့ဒီလောက်ခံစားနေရလဲဆိုတော့ဗမာပြည်ကိုပြည်သူတွေကိုကိုစားပြုတဲ့အစိုးရနဲ့ဆက်ဆံရတာမဟုတ်တော့ပါတရုတ်ကဆက်ဆံလာတာခင်ဗျာစဉ်းစားကြည့်တောက်ချောက်ပဲလူတွေနဲ့ပဲဆက်ဆံပါလေအဲ့တော့အဲ့ဒီလူတွေကကိုရားသမီးကိုအိတ်သေးပဲထဲဖို့စဉ်းစားနေတဲ့အခါကျတော့ပြည်သူလူစုကလိမ့်နေအောင်ခံရတာနောက်တရုတ်ပြည်မှာလည်းအခုဟာကခင်ဗျားလေးကြားမယ်လိုက်ယူလာစားကိစ္စတွေအခုဗမာပြည်နဲ့အဲ့ဒီစွိုင်းရင်ကုမ္ပဏီကြီးတစ်ခုကဒါရိုက်တာကြီးနှစ်ယောက်စလုံးတောင်းဖန်ထားပြီးပြီ
အဲ
့ညှဆုံကိစ္စလက်မှတ်ထိုးထားတဲ့လူတွေအဲ့တော့အဲ့ဒီမတော်မတရားတွေရှိတဲ့အတွေ့အဲဗမာလူစုကဒီလိုခံစားမှုပြင်းထန်နေတယ်ဆိုတာသူတို့တစုံတရာပြပါတယ်
ဟုတ်ကဲ့
အဲ့တော့အခုဟာတော့ကျမတို့အားလုံးလူချင်းနဲ့ဟလာပြည်သူလူစုတရားလုံးကိုကိုစားပြုတဲ့
အစိုး
ရမျိုးတော့မဟုတ်သေးပေမဲ့ဟိုစစ်အစိုးရနဲ့ဆိုင်ရင်တစုံတရာပြည်သူလူစုအတွက်အကျိုးရှိတဲ့လုပ်ငန်းတွေတော်စုပေးဆောင်လာနိုင်ပါလိမ့်မယ်လို့ကျမတို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အချိန်ကကြော်တော့ပြီဖြစ်လို့ဒီမှာပဲကြက်လိုက်ပြစီနောက်တစ်ပတ်မှာဆုံကြပါမယ်ခင်ဗျာ